မင်္ဂလာပါခင်ဗျာလူမျိုးရေးရှည်တန်းတင်မှုကြောင့်လက်နက်ကင်အဖွဲ့နှစ်ခုကြားနယ်မြေလူတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒေသကနေဆင်းရဲဒုက္ခရောက်နေကြတဲ့အကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ထုတ်ဆိုင်ကလွှတ်တော်မှာပြောကြားရပါတယ်။ချမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ကြောင်မဲမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်ဖို့နဲ့ဆင်းပေဒုက္ခတွေဒီအများဆုံးကူညီပေးဖို့တိုက်တွန်းကြောင်းပြည်သူ့လွတ်တော်မှာဖေဖော်ဝါရီလ16ရက်နေ့ကအရေးကြီးဆိုတင်သွင်းဆွေးနွေးစဉ်ဆိုင်ထုတ်ဆိုင်ကအခုလိုပြောကြားရတာဖြစ်ပါတယ်။
အဝေးလက်မရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အချို့နဲ့လက်မရေးထိုးထားပြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတို့မိမိတို့နေပြည်တော်အချင်းချင်းနားလည်မှုလွဲမှာပြီးလူမျိုးရေးရှေ့တန်းတင်မှုဖြစ်ထိတ်တိုက်ရင်ဆိုင်တိုက်ပွဲများဖြစ်ပွားတဲ့အတွက်ဒီငြိမ်အေးချနေတဲ့ကျွန်တော်တို့ရှမ်းပြည်နယ်ဒေသအချို့မှာပူလောင်ပြင်းပြတဲ့တဏ္ဍာမိုင်းတာရရတာတွေနဲ့ဖုံးလွှမ်းပြီးတော့မှဒီလူများဆင်းရဲဒုက္ခရောက်နေကြရပြီဖြစ်ပါလေ။
တနင်္ဂနွေလုံးပြည်ခတ်ရစေ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကစစ်စင်ရေးလှုပ်ဆောင်နေတာကိုစောင့်ကြည့်ရေးကော်မတီနဲ့တခြားသက်ဆိုင်ရာအဖွဲ့တွေကဝင်ရောက်တားဆီးပေးဖို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းဆန်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းထူးကအဆိုတင်သွင်းပြောကြားလိုက်ပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ကြောင်မဲမြို့နယ်ကတိုက်ပွဲတွေအများဆုံးရပ်တန့်ဖို့စစ်ဖေးဒုက္ခသည်တွေအများဆုံးကူညီပေးဖို့တိုက်တွန်းကြောင်းအဆိုတင်သွင်းစဉ်ဦးဝင်းထူးကအခုလိုပြောကြားရတာဖြစ်ပါတယ်။
NCA လက်မှတ်ထိုးပြီးတဲ့လက်နက်ကင်အဖွဲ့မှသဘောတူညီချက်အားလိုက်နာနိုင်ဖို့အတွက်ကိုပြစ်ခတ်ရစရေးပူတဲ့စောင့်ကြည့်ကော်မတီ GMC လို့အဖွဲ့တွေနဲ့တခြားသက်ဆိုင်ရာအဖွဲ့တွေကနေပြီးတော့မှစောင့်ကြည့်တားဆီးပေးဖို့ဖြစ်ပါတယ်။ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုလည်းစစ်မှန်သောငြိမ်းချမ်းရေးဖြစ်လာဖို့အတွက်ဒီနယ်စပ်တွေးဆမှုတွေ၊ဒီရာစုအဆင့်တွေးဆမှုတွေပြီးတော့မှသူတို့ရဲ့လက်နက်ကင်အဖွဲ့ချင်းတစ်ခုချင်းစီပဲဖြစ်ဖြစ်သူတို့စုစည်းထားတဲ့အဖွဲ့အစည်းတွေနဲ့ပဲဖြစ်ဖြစ်တွေးဆငြိမ်းနိုင်မှုတွေအဖြေရှာမှုတွေလုပ်ဖို့လိုပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်88မျိုးဆက်ငင်းချိုင်းနဲ့ပွလင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုတိုင်ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဖွဲ့နဲ့တွေ့ဆုံရင်းမြစ်တာရက်ခံလိုက်ပါတယ်88မျိုးဆက်ငင်းချိုင်းနဲ့ပွလင်းလူဖွဲ့စည်းဟာ RCSS SSA ဖွဲ့ဝင်တွေနဲ့ကြောင်မဲမြို့ဘိုးဘွားရေးတာမှာတွေ့ဆုံစဉ်ကိုမင်းကိုတိုင်ကအခုလိုပြောကြတာဖြစ်ပါတယ်
ကျွန်တော်တို့ဒီလာတာအချက်၃ချက်ရှိတယ်။တိချက်ကရုပ်ဝတ်ထုတွေတန်းနေတယ်များထောက်ပံ့မယ်။နှစ်ချက်ကတော့စိတ်ရရေးရအကူညီပြီးတော့ရက်ခံပေးရမှာပေါ့နော်။အားပေးရမယ်ကျွန်တော်တို့တပြီလုံးဝစိတ်ပူနေတယ်။တို့အတွက်ဟိုဘာလုပ်ပေးရမလဲအသိရှိနေဆိုတာကျွန်တော်ပြောပြတယ်။ဟိုတတိယအချက်ကတော့ဒီစစ်ပွဲကိုရက်ဆိုင်ဖို့ကျွန်တော်တို့နှစ်ဖက်စလုံးကိုမြေတားရက်ခံပန်ကြားမှာပဲ။ဘာဖြစ်လို့လဲဆိုတော့ကြာလာဒီနဲ့အမြပူပြီးတော့စိတ်တွေမှာဟိုနာကြီးမှုတွေဖြစ်နေမှာပြ။အဲ့ဒါကဒီပြည်တော်စုအတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူး။နောက်ပြီးတော့အမြဲအတူနေရမယ့်ညီကိုတွေပဲအဲ့တော့ဒီကြားထဲမှာတော့ကျွန်တော်တို့ကပြီးခဲ့တဲ့အပိုင်းကိုနောက်မှဆက်ဆွေးနေတာပေါ့စစ်ကိုတော့ကျွန်တော်ရက်စီခြင်းနဲ့အဲ့တော့ကြောင့်ကျွန်တော်နှစ်ဖက်လို့မြေတားရက်ခံပါပါကျွန်တော်ဒီ DNA ဒီအဖွဲ့ကိုလည်းကျွန်တော်မြေတားရက်ခံပါပ
ါပြီးခဲ့တဲ့ရုပ်ောက်ပွဲမှာပြည်သူလူတွေရဲ့ပူးပေါင်းပါဝင်မှုကိုအန်အော်လေးစားခဲ့ရပြီးမဲဆန္ဒရှင်ရဲ့စည်းကမ်းရှိမှုကြောင့်ရုပ်ောက်ပွဲအောင်မြင်စွာပြီးဆုံးခဲ့တာဖြစ်ကြောင်းပြည်တော်စုရုပ်ောက်ပွဲကော်မရှင်ဥက္ကရာဦးတင်ရဲ့ပြောလိုက်ပါတယ်ဖေဖော်ဝါရီလ18ရက်နေ့ကရန်ကုန်ဗဟန်းမြို့နယ်ကတော်ဝင်နှင်းစီခန်းပေါ်မှာကျင်းပတဲ့ရေကောက်ပွဲကရရှိလာတဲ့ဒီမိုကရေစီအကျင့်ကောင်းများအလို့ယုံဆွေးနွေးပွဲမှာဥတည်ရေးကအခုလိုပြောရတာဖြစ်ပါတယ
်ဒီလိုအားသာချက်တွေရှိပြီမဲ့လေဒီခုရေကောက်ပွဲမှာစတင်ဆောင်ရတဲ့ဒီပညာလိုအပ်ချက်တွေအချို့ရှိပါလေချင်းမင်းပြည်စည်းမှန်ကောင်ထုတ်ပြန်မှုလူစားအရင်မြင့်တွေကြီးလက်ကပုံမှန်ကြွားကြည့်အောင်ကြည့်ကြည့်ပေးမှုလူတွေလည်းဆိုတာကျောင်းနေတဲ့ပုံတော့တွေ့ရှိခဲ့ရပါတယ်
ဒေါက်ဆန်းစုကြည်ရဲ့မိသားစုကမြန်မာနိုင်ငံသားဖြစ်ခံယူလိုက်ရင်59စာလုံးပြင်ဆင်ရေးပြဿနာဟာပြီးဆုံးသွားမယ်အကြောင်းဒီလိုမခံယူနိုင်ခဲ့ရင်ဒါဟာမိသားစုပြဿနာသာဖြစ်ပြီးအခြေခံဥပဒေပြဿနာမဟုတ်ကြောင်းသမရဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဦးရထွက်ကပြောလိုက်ပါတယ်အမေရိကန်ပြောင်စုမှာအာဆီယံအမေရိကန်ထိပ်သီးညီလာခံကျင်းပစဉ်ကာလ VOA သတင်းဌာနနဲ့တွေ့ဆုံမေးမြန်းစဉ်မှာဦးရထွက်ကအခုလိုဖြေကြားလိုက်တာဖြစ်ပါတယ
်တကယ်တော့ဗျာဟုတ်လားဒေါက်ဆန်းစုကြည်နိုင်ငံအကြီးကြီးဖြစ်ဖို့ဆိုတာ59စာလုံးတွေလည်းပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့30ချက်ထောက်ပြရမှာဆိုရင်သူ့ရဲ့သား2ယောက်နဲ့ချွေးမရှိမှဆိုချွေးမ2ယောက်လူ4ယောက်ပဲမြန်မာနိုင်ငံသားခံယူလဲလို့ရှိရင်ဒီပြဿနာရအလုံးပြေလဲသွားမှာပဲဘာမှဟဲ့လားကျွန်တော်တို့ဓာကြီးကို59ဆလုံးပြင်ဖို့ရတယ်လည်းမလိုပါဘူးနော်အဲ့တော့လူ4ယောက်ကြည့်အဆုံးဖြတ်ကနဲ့လောက်တာကပိုတော့ကောင်းတော့ဗျာဟဲ့လားဓာကြီးကိုဖွဲ့စည်းဖို့အခြေခံဥပဒေပြင်ရေးလို့ပြောဖို့တော့မလိုပါဘူးတကယ်တမ်းသူ့သားသမီးတွေအနေနဲ့သူတို့ရဲ့မိခင်တမနာဖြစ်တာလိုချင်လို့ရှိရင်1982ခုနှစ်ဥပဒေရမြန်မာနိုင်ငံသားရှောက်ထားလိုက်ရမှာပဲဒေါ်ဆန်းစုကြည်သူရဲ့မိခင်ဒေါ်ဆန်းစုကြည်နှစ်ပေါင်း20ကျော်ဆွနှုတ်ခဲ့ပြီးပြီလေသူ့မေအုပ်ချုပ်တဲ့နိုင်ငံမှာသူမနေချင်ဘူးဆိုရင်တော့နိုင်ငံသားမခံယူဆိုတော့ဒါသူရဲ့မိသားစုပြဿနာပဲဒါပွဲစည်းမှုအခြေခံဥပဒေပြဿနာမဟုတ်ဘူ
းလွတ်တော်ဆိုတာကိုယ်စားလှယ်တဦးအတွက်အသုံးချဖို့စဉ်းမြစ်မဟုတ်သလိုယာရုနေရာဖို့လေကားတက်လည်းမဟုတ်ပဲ နိုင်ငံနဲ့ပြည်သူအကျိုးကိုသာထမ်းဆောင်ရမယ့်နေရာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ပြောကြားလိုက်ပါတယ်။ဒုတိယကြိမ်လွှတ်တော်ကိုယ်စားလှယ်တွေအတွက်စွမ်းရည်မြင့်တမ်းဖွင့်ပွဲလွှတ်တော်ဆိုင်ရာလုပ်ငန်းတွေရှင်းလင်းတဲ့အခမ်းအနားကိုဖေဖော်ဝါရီလ15ရက်နေ့ကကျင်းပစဉ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ကျမတို့ဖြစ်တော်ဆိုတာကိုယ်စားလှယ်အူကြီးအူကြီးကိုယ်အတွက်လုံးချလို့ရှင်းလင်းမှာမဟုတ်ပါဘူး။ယာတုနေရာရောက်ဖို့အတွက်ခုလုံးပြေတဲ့ဘုရားဘောတူကြီးဘောလာတူကြီးရဲ့ပုဂ္ဂိုလ်များအကြောင်းမှာဓမ္မလုံးကိုကျိုးပေးနေတာပေါ့ကျိုးဝိုင်းနေတာပေါ့လောက်တော့ယင်းပထမအဆုံးဖြစ်တော်မူပြီးချမ်းသာတော်ရဲ့ကောင်းမြတ်စင်နာဖြစ်တဲ့ပါတိဇေပုဂ္ဂိုလ်ဇေခိုင်ကနာဇေကိုယ်တိုင်ဓမ္မသာဤဝါဒလူမျိုးဇေမရှိဘဲနိုင်ငံအတွက်ဤသူအတွက်ဝိုင်းပြီးတော့တန်းဆောင်မှာလေတန်းဆောင်ကြမှာလို့ဆိုတာဆက်လက်တော့ခင်ဗျားတို့ကလည်းအစီအမံလေးဖြစ်ပါတယ်
အခုတော့မှမသားသားစကားများစီစဉ်လောက်ပါခင်ဗျာကြီးစုနားစင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းစပ်ပြည့်စုံကြပါစေခင်ဗျာ